မရေမှုနဲ့ဆက်ဆွဲခံရတဲ့ WikiLeaks website တည်ထောင်သူ Julian Assange အမှုကိုပြန်လည်စုံစမ်းစစ်ဆေးမယ်လို့ဆွီဒင်အစိုးရရှင်းတွေကဒီကနေ့ကြေညာလိုက်ပါတယ်ဆွီဒင်နိုင်ငံမှာအမျိုးသမီးတယောက်ကိုမရေကျင့်မှုနဲ့ဆက်ဆွဲခံရတဲ့ Assange ကို2010ခုနှစ်တုန်းကဆွဲချက်တင်သင့်မသင့်စတင်ကြားနာစစ်ဆေးခဲ့ပြီး2019ခုနှစ်မှာ Assange ကဗြိတိန်နိုင်ငံအက်ကွေဒေါ်တန်ယုံထဲမှာဒီခိုးလုံခဲ့ပြီးတဲ့နောက်မှာအမှုကိုပိတ်ခဲ့တာပါဒါကြောင့်ဒီအမှုနဲ့ပတ်သက်လို့ကနအူးကြားနာမှုတွေအပြည့်အစုံမလုပ်လိုက်ရတဲ့အတွက်ပြန်လည်စစ်ဆေးမှဖြစ်တယ်လို့အစိုးရရှေ့နေချုပ်ယုံဒုတိယညွှန်ကြားရေးမှူး Eva Marie Persson ကသတင်းတောက်တွေကိုဒီကနေ့ပြောကြားခဲ့ပါတယ် Julia Assange ကိုဆွီဒင်နိုင်ငံလက်လွှဲပြောင်းပေးနိုင်ဖို့ရနိုင်တဲ့အခြေအနေရှိတယ်လို့လည်းသူကပြောပါတယ်ဒါပေမဲ့လွှဲပြောင်းပေးမပေးဆိုတာကတော့ဗြိတိန်နိုင်ငံပေါ်မှာမူတည်တယ်လို့ဆွီဒင်အစိုးရရှေ့နေချုပ်ယုံဒုညွှန်ကြားရေးမှူးကပြောကြားသွားပါတယ်အက်ကွေဒိုတန်ယုံထဲမှာ9နှစ်ကြာခိုးလုံနေတဲ့ဂျူလီယန်အဆန်ချ်ကိုပြီးခဲ့တဲ့ဧပြီလတုန်းကဗြိတိန်ရဲတွေကဝင်ရောက်ဖမ်းဆီးခဲ့ပါတယ်။အမေရိကန်အစိုးရရဲ့ထိတ်တန့်လျှို့ဝှက်ချက်တွေကို WikiLeaks website ပေါ်မှာလူသိရှင်ကြားဖော်ပြခဲ့မှုနဲ့အမေရိကန်အစိုးရကလည်းဂျူလီယန်အဆန်ချ်ကိုတရားစွဲနိုင်ဖို့ဗြိတိန်ကနေအမေရိကန်လက်လွှဲပေးဖို့အလိုရှိနေပါတယ်။ဆွီဒင်နိုင်ငံမှာဂျူလီယန်အဆန်ချ်ပေါ်ဖွင့်ထားတဲ့အမှုကို2020ခုနှစ်မတိုင်ခင်ဆွဲချက်မတင်နိုင်ရင်တော့အမှုသက်တမ်းကုန်မှာဖြစ်ပါတယ်။